မြန်မာနိုင်ငံဟာသတင်းသမားတွေကိုအကျဉ်းချတဲ့ဒုတိယအများဆုံးနိုင်ငံဖြစ်တယ်လို့ CPJ ခေါ်သတင်းသမားများကာကွယ်ဆောင်ရွက်ရေးအဖွဲ့က January 16ရက်ကျတဲ့ပြည်မှာအစီရင်ခံစာထုတ်ပြန်လိုက်ပါတယ်။စစ်တပ်အာဏာသိမ်းထားတာ3နှစ်ရှိလာပြီဖြစ်တဲ့မြန်မာနိုင်ငံအတွက်သတင်းလွတ်လပ်ခွင့်ဟာဆူဆူဝါဝါကျဆင်းလာနေတယ်လို့သတင်းဌာနတွေနဲ့သတင်းသမားတွေဟာလည်းအာဏာသိမ်းစစ်တပ်ရဲ့ပြစ်မှတ်ထားဖမ်းဆီးအရေးယူမှုတွေကိုခံလာရတာဖြစ်ပါတယ်။အခုလိုသတင်းမီဒီယာတွေအဖြစ်နဲ့ခံလာရချိန်မှာလွတ်လပ်တဲ့မြန်မာသတင်းမီဒီယာကောင်စီ IPCM ကိုဒီဇင်ဘာလထဲမှာဘုံကော်မတီဝင်15ဦးနဲ့ထိုင်းနိုင်ငံတနေရာမှာဖွဲ့စည်းနိုင်ကြတာဖြစ်ပြီးဒီဖွဲ့ရဲမှာသတင်းဌာနတာဝန်ရှိသူတွေသတင်းမီဒီယာဆိုင်ရာကျွမ်းကျင်သူတွေရှေ့နေရတာမှက CJ ကအရက်ဖက်သတင်းတောက်တွေပါပါဝင်နေတဲ့အတွက်ဒါဟာမြန်မာသတင်းလောကအတွက်အပြုသဘောဆောင်တဲ့တိုးတက်မှုလို့သုံးသပ်ကြပါတယ်။ကျင်းသတင်းဌာန KSC ရဲ့ Editor ချုပ်နံပေါ်ကေကို IPCM အဖွဲ့ကနေဥက္ကဋ္ဌဖြစ်ရွေးချယ်ပါတယ်။မြန်မာသတင်းမီဒီယာတွေဟာသတင်းမှားတွေကိုဖြန့်နေတယ်ဆိုရယ်အာဏာသိမ်းစစ်တပ်ရဲ့ဆွဆွဲမှုကိုခံနေရချိန်မှာမြန်မာသတင်းမီဒီယာကောင်စီလိုအဖွဲ့စည်းမျိုးလိုအပ်တယ်လို့ IPCM ဥက္ကဋ္ဌကပြောပါတယ်။ဒီဖွဲ့ရင်းမှာအစိုးရရရှိမှုကိုဖြစ်စေနိုင်ငံရေးပါတီဝင်တွေကိုဖြစ်စေဝင်ရောက်ခွင့်လည်းတားမြစ်ထားပါတယ်။စစ်တပ်အာဏာသိမ်းထားတဲ့3နှစ်တာကာလအတွင်းသတင်းသမားတွေဖိနှိပ်ခံရတယ်လို့သတင်းလွတ်လပ်ခွင့်လဲဆုံးရှုံးနေတယ်မှာအခုလိုလွတ်လပ်တဲ့သတင်းကောင်စီပေါ်ပေါက်လာတာဟာတိတ်ကောင်းတယ်လို့နယ်စည်းမခြားသတင်းသမားများအဖွဲ့ RSS ရဲ့အရှိအာရှဆိုင်ရာဒါရိုက်တာက VOA ကိုပြောပါတယ်ဒီလာဇန်ဘာမှာအာနာသိန်းစစ်တပ်ကသတင်းသမားရှင်တီဗီကိုထောင်နဲ့တသက်တကျွန်းပြစ်ဒဏ်ချတာအတွက် IPCM ကရှုတ်ချလိုက်ပြီးအချင်းချခံရဆဲဖြစ်တဲ့သတင်းသမားအလုံးအများဆုံးပြန်ပြီးဆွတ်ပေးဖို့လဲချိန်ညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်